ရခိုင်ပြည်နယ်တွင်အိုးအိမ်စွန့်ထွက်ပြေးကြသူတွေအတွက်အသင့်ဆောက်ပြီးသားအင်အားအလုံးပေါင်း100ကိုစနေနေ့မှာတရုတ်အစိုးရကကြောက်ဖြူစိတ်ကမ်းမှာမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်သံတမန်ကြီးဟွန်လျန်ကရခိုင်ဒေသတွင်ပြည်ပကားတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေကိုတရုတ်အစိုးရကဆက်လက်ကူညီသွားမယ်လို့ကတိပေးပါတယ်။ကျောက်ပြူအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးမှလည်းတရုတ်အစိုးရကကူညီခြင်းကြောင့်ပြောပါရယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်တွင်လုံခြုံရေးရဲစခန်းတွေကိုအာဆာအကြမ်းဖက်အဖွဲ့ကတပြိုင်တည်းတိုက်ခိုက်မှုအတွက်မောင်တော်ဒေသခံအများအပြားဥယျာဉ်ဆွန့်ခွာထွက်ပြေးခဲ့ရတာပါ။မြန်မာလူထုအတွက်တရုတ်ရဲ့ကူညီပံ့ပိုးမှုတွေကိုကျေးဇူးတင်ကြောင်းဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကပြောကြပါရယ်။အခုလူရန်နဲ့အသင့်ဆောက်ပြီးသားအင်အားလုံးတရာမှာလူ10ဦးစီနေထိုင်နိုင်ပြီးတော့အနည်းဆုံးအနည်း20လောက်သုံးနိုင်မှာဖြစ်ပါတယ်အဲ့ဒီအင်အားတွေအပြင်ပြင်းအား8လောက်ရှိတဲ့ငလျင်တန်းကိုခံနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ